မျိုးသားမြေယာအသုံးချမှု policy မူကြ National Land Use Policy 38မျက်နှာအင်္ဂလိပ်ဘာသာစာတမ်းကိုမြေအသုံးချမှုခွဲဝေမှုစီစဉ်ရေးကော်မတီကလွန်ခဲ့တဲ့လကထုတ်ပြန်ပါတယ်မြေယာအသုံးပြုသူတွေအကြာသဟဇာတာဖြစ်အောင်လုပ်ပြီးမြေယာအရေးအမြစ်ဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ရည်ရွယ်တယ်လို့ဆိုပါတယ်ဒါပေမဲ့တောင်သူလယ်သမားကွန်ရက်နဲ့အရပ်ပဲအဖွဲ့အစည်း30ကျော်ကအလို့ယုံဆွေးနွေးပွဲကျင်းပပြီး policy မူကြမ်းကိုဝေဖန်ဆန်းစစ်ကြကြောင်းနိုဝင်ဘာလ9ရက်နေ့ထုတ် 11 သတင်းစာဆောင်မှာဖော်ပြပါတယ်။မြေယာအသုံးချမှုဆွေးနွေးပွဲကိုနိုဝင်ဘာလအတွင်းတိုင်းနယ်ပြည်နယ်မှာ16ကြိမ်နေပြည်တော်မှာ2ကြိမ်အများပြည်သူသိအောင်ကျင်းပမယ်လို့သိရပါတယ်။ဒီဆွေးနွေးပွဲတွေဟာအရပ်သားအဖွဲ့အစည်းတွေပါဝင်ဆွေးနွေးဖို့အခွင့်အလမ်းဖြစ်ပါတယ်။နိုဝင်ဘာလကုန်ပိုင်းမှာဥပဒေမူကြမ်းကိုအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ပြန်တဲ့အခါပြည်သူပြည်သားတွေပါဝင်ဆွေးနွေးနိုင်လိမ့်မယ်လို့ဆိုပါတယ်။ဒီဇင်ဘာလထဲမှာမြေယာအသုံးချမှုဥပဒေကိုအတည်ပြုဖို့လွှတ်တော်ကတင်သွင်းပါလိမ့်မယ်။မြေအရေးအမြစ်ကိုပြုံ့ပြင်လင်းလင်းစီမံခန့်ခွဲနိုင်မယ့်မူဝါဒသစ်ဖြစ်တယ်လို့ဆိုပါတယ်
။ဆေဆူရအာနာဒိန်းနဲ့1988ကစတင်ဖြစ်ပွားတဲ့မြေယာသိမ်းပိတ်မှုကိုဦးသိန်းစိန်အစိုးရလက်ထက်မှာဥပဒေပြဋ္ဌာန်းပြီးဖြည့်ရှင်းဖို့ကြိုးစားပေမယ့်မအောင်မမြင်ဖြစ်နေပါတယ်။မကျေနပ်လို့ဆန္ဒပြတာတွေတိုးပွားနေပါတယ်။ဦးသိန်းစိန်အစိုးရဖွဲ့စည်းချိန်မှာစီယောစုနဲ့ပတ်သက်တဲ့ပုဂ္ဂလိကကုမ္ပဏီ200ကျော်ကိုလုပ်ပိုင်ခွင့်ပေးထားတဲ့မြေအေက2တန်းကျော်ရှိနေပါပြီ။မြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲရေးဥပဒေနဲ့လေယာဉ်မြေဥပဒေကို2012မတ်လ30ရက်နေ့မှာပြဋ္ဌာန်းပါတယ်။ဥပဒေအရဖွဲ့စည်းတဲ့လေယာဉ်မြေစုံစမ်းရေးကော်မရှင်ကသက်ဆိုင်ရာဝန်ကြီးဌာနကိုတိုင်ကြားစာ6000ကျော်ပေးပို့ထားပေမဲ့ဝန်ကြီးဌာနက900ကျော်သာရရှိတယ်ဆိုပြီး400ကျော်သာဖြည့်ရှင်းပေးနိုင်တယ်လို့ဆိုပါတယ်။အစိုးရနဲ့လွှတ်တော်အကြားကွဲလွဲနေလို့ဘယ်သူယုံရမှန်းမသိဖြစ်နေပါဗျ။
အနည်း20ကျော်ပြစ်ပွားတဲ့မြေယာသိမ်းပိုက်မှုပြဿနာကိုမဖြည့်ရှင်းနိုင်ပေဖြစ်နေပါဗျ။လေယာဉ်မြေဥပဒေနှစ်ခုပြဋ္ဌာန်းထားပြီးမြလက်တွေ့ဖြည့်ရှင်းရမှာမထိမရောက်ဖြစ်နေပါဗျ။ဥပဒေနှစ်ခုစလုံးလေသမားလေးတွေကိုကာကွယ်နိုင်စွာမရှိဘူးလို့သုံးသပ်ကြပါဗျ။အကြီးစားစိုက်ပျိုးရေးလုပ်ငန်းတွေပေါ်ထွက်လာအောင်လမ်းကင်းပေးတဲ့ဥပဒေတွေသာဖြစ်ပါတယ်။နောက်တစ်နှစ်ခွဲလောက်ကြာတော့တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေကိုပြဋ္ဌာန်းပါတယ်။တောင်သူလယ်သမားကိုတင့်တော်တဲ့ချေးငွေနဲ့အကူအညီပေးဖို့ရည်ရွယ်တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရလက်ထက်2017က2012အထိပုဂ္ဂလိကလုပ်ငန်းကြီးတွေလက်ထက်ရောက်သွားတဲ့မြေယာပမာဏဟာ85ရာခိုင်နှုန်းတိုးလာကြောင်းသိရပါတယ်။
2012ရောက်တော့မြေယာဧက3တန်းခွဲပုဂ္ဂလိကကုမ္ပဏီတွေလက်ထက်ရောက်ကုန်တယ်လို့သိရှိရပါတယ်။2012လေမြေဥပဒေတွေဟာအရင်းရှင်စေအုပ်စုအကျိုးစီးပွားကိုသာကြီးထွားစေတယ်လို့လွန်ခဲ့တဲ့နှစ်ကယေလ်တက္ကသိုလ်မှာကေဗင်ဝူးဒ်တင်သွင်းတဲ့စာတမ်းမှာမှတ်ချက်ချထားပါတယ်။မြေယာလုပ်ခွင့်ပေးရမှာအစိုးရစီမံခန့်ခွဲရေးဗဟိုကော်မတီကစုံဖြတ်တာမို့မကျေနပ်လဲဘာမှမတတ်နိုင်တဲ့သဘောရှိပါတယ်။အခုဆွေးနွေးပွဲလုပ်နေတဲ့မြေအသုံးချမှုနဲ့ခွဲဝေမှုစစ်စစ်ရေးကော်မတီဖွဲ့ထားတာတနှစ်ကျော်လာပြီမဲ့စွမ်းဆောင်နိုင်တာမဟုတ်ဘူးလို့ဆိုပါတယ်2012မြေယာဥပဒေနှစ်ခုစလုံးဟာအင်္ဂလိပ်ကိုလိုနီခေတ်ကိုရောင်ပြန်ဟပ်နေတယ်လို့လည်းဆိုပါတယ်တရားဥပဒေစိုးမိုးရေးဆိုတဲ့လမ်းစဉ်အောက်မှာလယ်သမားတွေမြေပျောက်ကုန်တာဖြစ်ပါတယ
်မြေယာဥပဒေဖြစ်ကြောင်းအကျိုးခံစားရသူတွေကတော့တိုင်းမှုပြည်သူစစ်ခေါင်းဆောင်အပြစ်ရအဖွဲ့ခေါင်းဆောင်တွေခရိုနီအရင်းရှင်တွေဖြစ်တယ်လို့ကေဗင်ဝုဒ်ကမှတ်ချက်ကြပါတယ်လေလုံးပိုင်ခွင့်ဆုံးရှုံးတဲ့လေသမားတွေဟာအရင်နဲ့အပန်းစီခံပြီးဆန္ဒပြတိုက်ပွဲဝင်နေကြရပါတယ်။မြေယာအသုံးချမှု policy မူကြမ်းမှာမရှင်းလင်းတာတွေကို Transnational Institute ကထောက်ပြပြီးဩဇာကြီးမားတဲ့စီးပွားရေးနိုင်ငံရေးအင်အားစုတွေရဲ့လက်ချက်ဖြစ်တာကတော့သံသယရှိစရာမလိုဘူးလို့ဆိုပါတယ်။ဒါပေမဲ့စင်ဟေသားကုစားပြုအယတအဖွဲ့အစည်းတွေရဲ့တင်ပြချက်တွေကိုလည်းကြားနာရဖို့ရှိပါတယ်တဲ့။စင်ဟသားနဲ့ပတ်သက်တဲ့သဘောထားကိုစောင့်ကြည့်ရပါလိမ့်မယ်တဲ့လွတ်တော်မှာဥပဒေတွေပြဋ္ဌာန်းထားပြီးမဲ့ဝင်ကြီးဌာနတွေကတရုတ်တမျိုးသူနီးသူဟာနဲ့ချုပ်ကင်ထားတာတွေရှိပြီးဥပဒေတွေအမျိုးမျိုးရှိနေတာမို့အလွန်ရှုပ်ထွေးကြောင်းလွန်ခဲ့တဲ့မတ်လကကမ္ဘာပေါ်မှာမြေယာစီမံခန့်ခွဲရေးစာတမ်းတင်သွားတဲ့ဦးအောင်ကျော်သိန်းက VOA နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားပါတယ်ဒါကြောင့်အမျိုးသားမြေယာအသုံးချမှု policy မူကြမ်းကိုဘယ်လောက်ကြဲကြဲပြန့်ပြန့်ဆွေးနွေးနိုင်ပြီးလက်တွေမှာလေသမားအကျိုးဘယ်လောက်ဆောင်ရွက်နိုင်မယ်ဆိုတာကိုအချိန်အတော်ကြာမှာကမ်းမနိုင်ပွဲရှိပါတယ်ခင်ဗျာ။